အမေရိကန်ပြည်ထောင်စုမှာ2022ခုနှစ်ဇန်နဝါရီလ6ရက်ကတမန်ဟောင်းဒေါ်နယ်ထရမ့်ထောက်ခံသူတွေပြည်တော်အစအဦးကိုစီးနင်းတိုက်ခိုက်ခဲ့မှုအပေါ်ကြားနာပွဲကိုအောက်လွှတ်တော်စုံစမ်းရေးကော်မတီမှစာသာပေးနေတဲ့ကစတင်ပြုလုပ်ခဲ့ပါတယ်။ဒီမိုကရက်တစ်နဲ့ရီပါဘလစ်ကန်ပါတီလွှတ်တော်အမတ်တွေပါဝင်တဲ့စုံစမ်းရေးကော်မတီကသူတို့စုဆောင်းရရှိတဲ့တပ်တွေထောက်ထားတွေကိုကြားနာပွဲမှာပြသခဲ့ပါတယ်။2020ရွေးကောက်ပွဲအနိုင်ရသူဟာဂျိုးဘိုင်ဒန်ဖြစ်တဲ့ဆိုတာကိုလွှတ်တော်ကတရားဝင်အတည်ပြုရဲ့နေ့မှာအဲ့ဒီအချိန်ကတမန်ထရမ့်ကိုထောက်ခံသူတွေကစစ်တော်စာအုပ်ရဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။တမိုင်းမှာမကြုံဘူးတဲ့အာဏာသိမ်းဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့ကော်မတီဥက္ကဋ္ဌကပြောကြားခဲ့တယ်လို့အမေရိကန်ရဲ့ဒီမိုကရေစီစနစ်ကိုအန္တရာယ်ဖြစ်စေတဲ့တိုက်ခိုက်မှုဖြစ်တယ်လို့စုံစမ်းရေးကော်မတီအဖွဲ့ဝင်တွေကပြောကြားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာကြိုတင်စီစဉ်တဲ့တိုက်ခိုက်မှုဖြစ်တယ်လို့စုံစမ်းရေးကော်မတီရဲ့ဒီဥက္ကဋ္ဌ Republican အမတ် Liz Cheney ကလည်းအခုလိုပြောကြားခဲ့ပါတယ်
။ The attack on our capital was not a spontaneous riot. Intelligence available before January 6th
လွတ်တော်အစအဦးပေါ်တိုက်ခိုက်မှုဟာရုပ်ရည်ဖြစ်လာတဲ့စုပြုံကြောင့်မဟုတ်ပါဘူး။ဇန်နဝါရီလ6ရက်နေ့မတိုင်ခင်ရရှိတဲ့ထောက်လှမ်းရေးအချက်အလက်တွေအရလွတ်တော်အစအဦးတဲ့ကိုဝင်ရောက်သိမ်းပိုက်ပြီးတော့အမေရလတ်တွေကိုလွတ်တော်ကရေတွက်အတိမပြုနိုင်အောင်လို့အစီအစဉ်တွေရှိခဲ့တယ်လို့စုံစမ်းရေးကော်မတီတို့ကပြောကြားခဲ့တာပါ။ဒေါ်နယ်ထရမ့်ရဲ့သမီးအီဗန်ကာထရမ့်နဲ့ရှင်းနေချုံဟာဝီလျံဘားတို့လိုထရမ့်အစိုးရလက်ထက်ကထိတ်တန့်တာဝန်ရှိသူတွေရဲ့ထွက်ဆိုချက်တွေအပါအဝင်စုံစမ်းရေးကော်မတီကရရှိထားတဲ့တက်တူအထောက်အထားတွေကိုခြားတော်ဘေးနေတုန်းကကြားနာပွဲမှာကြားသားခဲ့ပါတယ်။ရုပ်မြင့်တန်ထားကနေတိုက်ရိုက်ထုတ်ဖင်းပြသတဲ့အောက်လွှတ်တော်စုံစမ်းရေးကော်မတီကြားနာပွဲကအချိန်တလားလောက်ကြာမှဖြစ်ပါရဲ့ရှင်။